ငရိကန်နိုင်ငံထဲမှာတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုအရေးယူခြင်းနဲ့ဆိုရင်သူတို့စီကကလေးငယ်တွေကိုအဝေးမှာရွှေ့ထားရမှာဖြစ်ပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အင်ကာနေ့ဝါရှင်တန်ဒီစီကအငြင်းစားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာသမ္မတထရမ့်မိန့်ခွန်းမှာပြောကြားခဲ့တာဖြစ်ပါတယ်။မက္ကဆီကိုနဲ့ငွေဆက်ချင်းထိစပ်နေတဲ့အမေရိကန်တောင်ပိုင်းကနေနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေရဲ့ကလေးငယ်တွေကိုသူတို့ရဲ့မိဘတွေတခြားအရွယ်ရောက်ပြီးသားအတူလာသူတွေနဲ့ခွဲပြီးတီးခြားထားတဲ့ထရမ့်အစိုးရအဖွဲ့ရဲ့မူဝါဒနဲ့ပတ်သက်ပြီးဝေဖန်မှုတွေတိုးလာတာကိုသမ္မတကဆက်ပြီးခုခံပြောဆိုနေတာဖြစ်ပါတယ်။သမ္မတထရမ့်ကဒီအခြေအနေကိုရင်ဆိုင်ဖို့ရာရွေးချယ်လမ်းနှစ်လမ်းပဲရှိပြီးဒါကတော့ငင်းဆက်ဒေတာကိုလုံးဝဖွင့်ပေးလိုက်ဖို့ဒါမှမဟုတ်ရာဇဝတ်မှုဆိုင်ရာကိုအရင်းယူဖို့ပဲဖြစ်တယ်လို့ပြောပါတယ်။ဒီထဲမှာတတိယလမ်းအနေနဲ့မိသားစုတွေကိုတစုလုံးပြန်ပြီးပို့ရမယ်လမ်းကိုရွေးချယ်ခွင့်လက်တော်ကနေသူ့ကိုပေးစီခြင်းပါတယ်လို့လည်းသမ္မတကပြောပါတယ်။ကျွန်တော်တို့မှာငယ်ဆက်လုံခြုံရေးဆိုတာမရှိပါဘူးလို့သမ္မတထရမ့်ကပြောကြားလိုက်ပြီးအခုခါမှာအမျိုးသမီးနဲ့ကလေးငယ်တွေခိုးသွင်းမှုကသမိုင်းမှာအဆိုးဆုံးအနေအထားကိုရောက်လာတယ်လို့လည်းပြောပါတယ်။သမ္မတထရမ့်ကသတင်းမီဒီယာတွေကိုလည်းမကျေမနပ်နဲ့ဝေဖန်ခဲ့ပါတယ်။သတင်းမီဒီယာတွေဟာသူတို့ဒဏ္ဍာရီကနေတဆင့်လူမှောင်ခိုးခိုးသွင်းသူတွေကိုအပင်းအမြောက်လုပ်နေတယ်လို့လည်းဆက်ဆွဲခဲ့ပါတယ်။ဒီလူမှောင်ခိုးသမားတွေဟာတရားရေးဟာကွက်တွေပေါ်မှာအမျက်ထောက်နေပါတယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်။